ပြည်သူတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလှုပ်လာတဲ့မြန်မာစစ်ကောင်စီကိုအရေးယူပေးဖို့လူမှုအခြေပြုအဖွဲ့အစည်း400ကျော်ကနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုအိတ်ဖွင့်ပေးစာပေးပို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုကနေအပြောင်းလဲတွေဖြစ်လာဖို့နိုင်ငံရေးလှုပ်ရှားသူတွေကမျှော်လင့်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရနိုင်ကပြောပြပေးမှာပါခင်ဗျာ
။နိုင်ငံတကာရဲ့ထိရောက်တဲ့အရေးယူမှုတွေမခံရဘဲကင်းလွတ်နေတဲ့စစ်ကောင်စီကိုကုလအထွေထွေညီလာခံကတစ်ဆင့်အရေးယူနိုင်ဖို့အတွက်ပြည်တွင်းပြည်ပကလူမှုအခြေပြုအဖွဲ့အစည်း440ကကုလသမဂ္ဂကိုတောင်းဆိုခဲ့ပါတယ်။စစ်ဘေးဒုက္ခသည်စခန်းတွေပေါ်တိုက်ခိုက်တာအပါအဝင်ပြည်သူတွေရှိတဲ့နေရာတွေပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုပေါင်း1000ထက်မနည်းလုပ်ပြီးတဲ့နောက်မှာအခုလိုအရက်ဖက်အဖွဲ့တွေကကုလထွေထွေညီလာခံကိုအရေးယူဆောင်ရွက်ဖို့အိတ်ဖွင့်ပေးစာပေးခဲ့ကြတာဖြစ်ပါတယ်။ရဲသားတွေကိုတေကျေထိခိုက်စေတဲ့အကြမ်းဖက်လုပ်ရတွေကိုစစ်ကောင်စီကကျူးလွန်နေပေမဲ့နိုင်ငံတကာကရှုတ်ချအောင်တတ်တက်လောက်ပဲကြီးညာချက်ထုတ်ပြန်တာမျိုးတွေစစ်ကောင်းဆောင်တိုင်းဝိုင်းကိုလူပုဂ္ဂိုလ်တူးချင်းအလိုက်ရေးယူပိတ်ဆို့တာမျိုးတွေပဲလုပ်ခဲ့ပါတယ်။ဒီ PR တွေကလုံလောက်မှုမရှိပဲစစ်ကောင်းစီကအကြမ်းဖက်မှုတွေကိုတိုးတိုးပြီးလှုပ်လာကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံတကာရဲ့စီးပွားရေးရရေးယူပိတ်ဆို့တာတွေရှုတ်ချတာတွေဟာထိရောက်မှုမရှိဘူးလို့မြင်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုထွန်းကြည်ကလည်းအခုလိုလူမှုအခြေပြုအဖွဲ့ရာနဲ့ချီတောင်းဆိုတဲ့အတွက်နိုင်ငံတကာတိုင်းဝိုင်းဘက်ကတုံ့ပြန်ဆောင်ရွက်နိုင်တာတွေရှိတယ်လို့ခုလိုပြောပါတယ်။န
ီးလိုက်ရှိပါယူကရိန်းတို့ကလည်းဒီတိုင်းပါရရှာဆွေးရှင်ရဲ့ပြေရောက်တာကပ်ဖက်ရပ်ပဲလုပ်နေတာလေကျွန်တော်တို့တွေ့ရပါတယ်သို့တော်ညာလေအခုအရက်ဖက်အဖွဲ့အစည်း440ကကုလသမဂ္ဂအထွေထွေညီလာခံ UNGA ကိုသူတို့တောင်းဆိုတာ UNGA ရဲ့အပါတဲ့နော်အဖောက်ဝင်နိုင်ငံတွေကဒီကိစ္စကိုဖြစ်နိုင်ခြင်းရှိတဲ့ညီလာခံတွေကိုနော်ယူကရိန်းမှာဘယ်လိုသုံးရတယ်လဲဒါတွေသုံးပြီးတော့ဒီအချမ်းပဲစုစုကို ICC ကိုဖြွဲပေးလို့ရပါတယ်ဒါကြောင့်လုံလုံရေးတောင်စီအနေနဲ့ကလည်းကို့မှာတောင်ဝင်ရှိတာကိုနော်တောင်ဝင်ရှိရှိတောင်ဝင်တစ်တည်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူလူထုရဲ့ဆန္ဒနဲ့ပြည်သူလူထုရဲ့ညှော်လင့်ချက်တွေကိုတော့လေးစားတံပိုးထားသောအဖြစ်ဖြည့်ဆည်းပေးဖို့အလွန်များမှအရေးကြီးပါတယ
်။ရပ်ဖက်ဖွဲ့တွေနိုင်ငံရေးဖွဲ့စည်းတွေကနိုင်ငံတကာမှာတန်တမန်နီးလန့်ရမြမရေးကိုဖြည့်ရှင်းနိုင်ဖို့ကြိုးပမ်းနေချိန်မှာပဲဆရာနာသိမ့်မှုကိုလက်နက်ကန်ဆန့်ကျင်တော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့အစည်းတွေကလည်းနေမီတွေကိုထိမ့်ချုပ်နိုင်ဖို့ကြိုးစားနေကြပါတယ်။တချို့ဒေသတွေမှာနေမီတွေကိုထိမ့်ချုပ်အုပ်ချုပ်ထားနိုင်ပြီလို့ထုတ်ပြန်ထားတဲ့အဖွဲ့တချို့လည်းရှိပါတယ်။အဖွဲ့အစည်းတစ်ခုဒါမှမဟုတ်တော်လိုင်းအင်အားစုတွေရဲ့အရေးပါမှုအတွက်နိုင်ငံတကာကထယ်သွင်းစဉ်းစားရမှာအဖွဲ့တစ်ဖွဲ့ရဲ့နေမီစိုးမိုးထားနိုင်မှုအခြေအနေကအခရာကျတယ်လို့ဥပဒေပညာရှင်စောဘဦးလေးကသုံးသပ်ပါတယ်။
ပထမအဦးဆုံးကတော့အုတ်ချုပ်ရေးနည်းနည်းရှင်းဆောင်အုတ်ချုပ်ရေးတရားကိုရှင်းဆောင်နိုင်ပြီဆိုရင်တော့အဲ့ဒါနည်းနည်းစုံမှုနည်းနည်းကိုအုတ်ချီမှန်ပြီးအချိန်ရှိတယ်လို့ပြောလို့ရပါတယ်။တိလာထင်ရှားတဲ့သာရတာကိုထုတ်ပြပါဆိုရင် KNU ကမဟာခုနှစ်ဌာနလည်းရှိတဲ့နည်းနည်းကြီးသူ့ရဲ့အုတ်ချီမှုရှိပြီးသူ့ရဲ့အုတ်ချုပ်ရေးတရားကိုရှင်းဆောင်နိုင်တာတဲ့အတွက်ကြောင့်နောက်တစ်ခါအုတ်ချုပ်ရေးရဲ့နောက်ထပ်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးနဲ့အဖို့ဖော်ဆောင်နေတဲ့ကြောင့်အဲ့ဒီလိုအခြေအနေရှိမှသာနည်းနည်းအုပ်စုမျိုးရှိတယ်လို့ကျွန်တော်ကတော့ပြောချင်ပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့နေရာတော်များများရှိနေပြီးတော့တချို့နေရာတွေမှာစစ်ကောင်စီရဲ့အုပ်ချုပ်မှုမရှိတော့တဲ့အခြေအနေမျိုးတွေလည်းဖြစ်နေပါတယ်လက်ရှိမှာတော့တိုက်ပွဲရဲ့အချိန်ကြာလာတဲ့အမျှရသားပြည်သူတွေထိခိုက်ဒေဆုံးမှုတွေလည်းပိုတိုးလာနေပါတယ်ဒါကြောင့်ပြည်တွင်းပြည်ပလူမှုအခြေပြုအဖွဲ့အစည်း400ကျော်ကစစ်ကောင်စီပေါ်ထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့ကုလသမဂ္ဂထွေထွေညီလာခံမှာတင်ပြတောင်းဆိုမှုကနေတက်ရောက်မှုတွေရှိလာမယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။